Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဒီဇင်ဘာလ6ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့ 48 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်။
ကျွန်တော်ကတော့အောင်ပါစနေမနက်ခင်းစီစဉ်လေးကိုကုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးမှာပါ။ပင်နကွန်စစ်ဌာနချုပ်အကြီးအကဲဟောင်းအက်စတွန်ကာတာကိုကာကွယ်ရေးဝန်ကြီးအဖြစ်သမ္မတဦးဘာမကအဆိုတင်သွင်းလိုက်တာ။တရုတ်နိုင်ငံထိပ်တန်းခေါင်းဆောင်တဦးကိုလက်စားမှုကြောင့်ထိန်းသိမ်းလိုက်တာ။ဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါမန္တန်လာရေး
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့နော်ဝေးဘုရင်နဲ့ကျင်ရတော်မိဖုရားတို့ရဲ့မန္တလေးလက်ပတ်မဲ့ခီးစဉ်ကြောင့်ဂေါဝင်စိတ်ကန်းကစင်ရဲသားအင်အားတွေကိုဖျက်ဆီးခဲ့တဲ့အာဏာပိုင်တွေရဲ့လုံရက်နဲ့ပတ်သက်ပြီ
းဖြစ်တဲ့ချိန်မှာတော့လူတွေငိုကြယူကြပေါ့အဲ့လိုဒုက္ခတွေခံစားပြည်သူလူထုအနေနဲ့ကတော့ဒါကြတော့ဟိုအတင်းတမကြီးဖြစ်ခိုင်းတယ
်မကြခင်မှာအပြည့်စုံကြရပါမယ်ရှင်ဒီကြောင့်နဲ့တူဩစတြေးလျနိုင်ငံကတင်းကျပ်လိုက်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေတစ်ကြောင်းဘလို့လူတွေအခက်တွေ့နိုင်တယ်လဲဆိုတာနဲ့လက်ရှိတရုတ်နိုင်ငံသမရရှီကျင်းပင်ကိုအမေရိကန်သမရကဘလို့များမှတ်ချက်ချခဲ့တယ်လဲဆိုတာတွေကိုလည်းအခုမနက်မှကြားရဖို့ရှိပါတယ်ရှင်။ဒါတွေကိုမပြောခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုစောဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ပင်နဂွန်စစ်ဌာနချုပ်လက်ထောက်အကြီးအကဲဟောင်းအက်စတွန်ကာတာကိုကာဝေးဝန်ကြီးသစ်အဖြစ်အမေရိကန်သမရဘရိုက်အိုဘားမားကအဆိုတင်သွင်းလိုက်ပါတယ်။တောက်ကြောင်လေးကအင်ပီရောမှာတမရကအခုလိုကြီးညာခဲ့တာပါမစ္စတာကာတာဟာယူပဗေဒပညာရှင်တဦးဖြစ်ပြီးအစစ်မြင့်စစ်လက်နဲ့ပစ္စည်းဆိုင်ရာကျွမ်းကျင်သူနဲ့2011ခုနှစ်ကနေ2013ခုနှစ်အထိလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်နဲ့လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်အဲ့ဒီမတိုင်ခင်မှာပင်နဂွန်ရဲ့ထိပ်တန်းလက်နက်ဝယ်ယူသူအဖြစ်နှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပူပါတယ် S လို့လည်းခေါ်တဲ့မစ္စတာကာတာဟာဤပညာနဲ့မဟာဗျူဟာအမြင်ပေါင်းဆက်ထားတဲ့ထူးခြားတဲ့အရေးသွေးတွေကိုဆောင်ကျဉ်းလာနိုင်သူဖြစ်တယ်လို့တမရအိုဘားမားကဆိုပါတယ်ဝါရှင်တန်ကအဓိကနိုင်ငံရေးပါတီကြီးနှစ်ရက်စလုံးရဲ့ထောက်ခံမှုကိုရရှိထားတဲ့သူကိုအထက်လွှတ်တော်ကကာကွယ်ရေးဝန်ကြီးအဖြစ်အတည်ပြုပြီးရင်တော့နှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးဖိအားပေးမှုကြောင့်လွန်ခဲ့တဲ့လကနှုတ်ထွက်သွားတဲ့ Chuck Hagel နေရာမှာတာဝန်ထမ်းဆောင်မှာပါ။တောက်ကြာနေ့ကသမ္မတဥပမာဒုသမ္မတ Joe Biden နဲ့အတူ Mr. Carter ကတကယ်လို့ကာကွယ်ရေးဝန်ကြီးတာဝန်ကိုထမ်းဆောင်ဖို့အတည်ပြုပြီးရင်တော့သမ္မတဥပမာကိုသူ့အနေနဲ့ထိရောက်တဲ့မဟာဗျူဟာနဲ့စီးအကြံဉာဏ်တွေကိုပေးမယ်လို့ကတိပြုပြောကြားခဲ့ပါတယ်ခင်ဗျာ။
IS အစ္စလာမ်စစ်သွေးကြွတွေအပေါ်တိစာခံထားတဲ့ Syria နိုင်ငံကဆူနီစစ်သွေးကြွခေါင်းဆောင်ကသူ့ဇနီးနဲ့တာသမီတွေကိုဖမ်းဆီးလိုက်တဲ့အတွက် Lebanon နိုင်ငံက Shia ဘာသာဝင်တွေကိုလက်စားချေသွားမယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်။ Shia မျိုးသမီးတွေနဲ့ကလေးငယ်တွေဟာလည်းသူ့အတွက်အကျုံးဝင်တဲ့ပြစ်မှတ်တွေဖြစ်တယ်လို့အဲ့ဒီဆူနီခေါင်းဆောင် Abu Ali Al-Shishani ကဗီဒီယိုနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်ပါတယ်။ဗီဒီယိုထဲမှာ Shishani ကိုမျက်နှာဖုံးစွလက်နက်ကင်နှစ်ဦးကခြံရံထားပြီးဒီထုတ်ပြန်ချက်ဟာအစ်စ်ဟုတ်မဟုတ်အတက်ပြောရခက်နေပါတယ်။သူရဲ့နာမည်အရင်ဟာအာနတ်ရှာကာစ်ဖြစ်တယ်လို့လေဘနွန်အာဏာပိုင်တွေကတော့ပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းကနယ်မြေအတော်များများကိုသိမ်းပိုက်ထားတဲ့အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့နိုင်ငံတကာစစ်ဆင်ရေးတဲ့လေဘနွန်နိုင်ငံဟာတဖြည်းဖြည်းနဲ့ဆွဲခေါ်ခံရတယ်လို့ဖြစ်နေပါတယ်။အစ္စလာမ်စစ်သွေးကြွတွေပေါ်ပြုလုပ်နေတဲ့တိုက်ခိုက်မှုတွေဟာတတိယကမ္ဘာစစ်ဖြစ်တယ်လို့ဂျော်ဒန်ဘီယင်အက်ဘ်ဒူလာကတောက်ကြနေမှာပြောကြားလိုက်ပြီးမွတ်စလင်တွေအားလုံးကဒီအစွန်းရောက်တွေကိုဝိုင်းဝန်းတိုက်ထုတ်ဖို့ဆော်ဩလိုက်ပါတယ်ဂျော်ဒန်ဘီယင်ကတောက်ကြနေကသမ္မတဥပမာနဲ့အင်ပီရောမှာမတွေ့ဆုံခင်အမေရိကန်အခြေစိုက် CBS ရုပ်မြင်သံကြားသတင်းဌာနကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်
ICC လို့ခေါ်တဲ့နိုင်ငံတကာတရားရုံးကနေလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွဲချက်တင်ထားတဲ့ကညာသမရဥဟူရူကညတ်တာကိုအမှုကနေပါလဲလိုက်ပါတယ်။သမရကညတ်တာကိုဆွဲချက်တင်မလားမတင်ဘူးလားဆိုတာကိုဆုံးဖြတ်ဖို့တရားရုံးရှင်တွေကိုတရားရုံးက၂ရက်အချိန်ပေးပြီးတောက်ကြနေမှာတော့အခုလိုဆုံးဖြတ်ချက်ကိုကြေညာခဲ့တာပါ။ကညာဆိုရကလုံလောက်တဲ့ပူးပေါင်းဆောင်ရွက်မှုမရှိတာဟာအခုဆုံးဖြတ်ချက်ပေါ်အကြီးအကျယ်တည်ရောက်မှုရှိတယ်လို့ ICC ရှင်းနေဖတ်တိုဘန်ဆိုဒါကကြေညာချက်ရေးသားပြီးပြောဆိုခဲ့ပါတယ်။အခုလိုအမှုကနေပါလိုက်လိုက်တဲ့သတင်းအကြောင်းအိမ်ကသူမိမကိုအပြေးလာသွားပြီးပြောလိုက်ခြင်းတယ်လို့သမရကညတာကသူ့ရဲ့ Twitter မှာရေးသားထားပါတယ်တမှုတော့ပြီးသွားပြီးနောက်နှမှုတော့ကြံသေးတယ်လို့လည်းသူကဆိုပါတယ် ICC ကသူ့အပေါ်အမှု၃ခုနဲ့တရားစွဲထားတာပါသမရရဲ့ရှင်နေ Steven K ကခိုင်မာတဲ့သက်တည်မရှိပဲအခုလိုတရားစွဲတာကြောင့် ICC ကသမရကို တောင်းပန်တဲ့နယ်လို့ပြောဆိုပါရတယ်။ဒီအဆုံးဖြတ်ပေါ် impunity လို့ခေါ်တဲ့အာဏာရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတဲ့အစဉ်လာကိုအဆုံးသတ်ဖို့ဆောင်ရွက်ချက်တွေနောက်ကျောင်းပြန်လှည့်စီတယ်လို့ American အခြေစိုက် HRW ကလူ့ခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကဝေဖန်လိုက်ပါရတယ်။အခုလိုကန်ယာနိုင်ငံကအခြေအနေဒါစီယာဩဇာကြီးတဲ့သူတွေကို ICC ကဘယ်လိုအရေးယူရမလဲဆိုတာကိုပြန်စဉ်းစားဖို့အရေးကြီးတဲ့အကြောင်းကိုလည်း HRW ကဆိုပါရယ်မစ္စကင်နဒါရဲ့အမှုတွေကိုစစ်ဆေးဖို့အချိန်မောင်းများစွာလဲရွှေဆိုင်ခွဲပြီးပါပြီ2009ခုနှစ်အကုန်2008အစောပိုင်းကရွေးကောက်ပွဲဆိုင်ရာအကြံဖတ်မှုတွေနဲ့ပတ်သက်သူတဦးဖြစ်သူဟာအမှုတွေကိုရင်ဆိုင်ခဲ့ရတာပါဒီပြည်ပခါတွေအတွင်းကညာမှာလူပေါင်း1100လောက်သေဆုံးခဲ့ပြီးလူပေါင်း5000လောက်အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းကဒွန်ညက်စ်လေးစိတ်ကိုအစိုးရတပ်ဖွဲ့တွေအနေနဲ့လက်မလွတ်သင့်ဘူးလို့သမ္မတကတောက်ချနေမှာပြောကြားလိုက်ပါတယ်ဆိုက်ဘော့ဂ်စ်လို့ခေါ်တဲ့ဒွန်ညက်စ်လေးစိတ်တပ်ဖွဲ့တွေမှာစေစနာဝန်ထမ်းအဖြစ်ကိုယ်စားပွဲနဲ့ကိုပါဝင်တက်ခဲ့ခဲ့ကြသူတွေအတွက်ပြုလုပ်တဲ့စုပွေးပွဲအခမ်းအနားမှာသမ္မတပက်ထရိုပိုရိုရှန်ကိုကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ရုရှားကကြောရောနောက်ကံပေးထားတဲ့ခွဲထွေးသမားတွေနဲ့အစိုးရတပ်ဖွဲ့တွေကြားဒွန်ညက်စ်လေးစိတ်မှာတိုက်ပွဲတွေအကြင်ကြီးဖြစ်ပွားခဲ့တာပါသူတို့အနေနဲ့အဲ့ဒီဒေသမှာရှိတဲ့ယူကရိန်းနိုင်ငံသားတွေကိုခုခံကာကွယ်ပေးနေကြောင်းကီယက်ဖ်မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသမ္မတပြောတာကိုကိုကာပီမစ္စတာပိုရိုရှန်ကိုရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်တကယ်လို့ဒွန်ညက်စ်လေးစိတ်သာရန်သူလက်ထဲကျသွားခဲ့ရင်ကီယက်ဖ်မြို့ရင်းသားမကပဲတိုင်းပြည်အနောက်ပိုင်းလီဖ်မြို့အထိရန်သူတွေကထိုးစစ်ဆင်တိုက်ခိုက်လာလိမ့်မယ်လို့သမ္မတပိုရိုရှန်ကိုကပြောပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းယူကရိန်းတပ်သား6ဦးကြဆုံးသွားတဲ့အကြောင်းလဲသမ္မတပိုရိုရှန်ကိုကအတည်ပြုပြောဆိုပါတယ်။တိုက်ခိုက်မှုတွေအတွင်းတခြားအဖွဲ့ဝင်14ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့စစ်ဘက်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေတရင်များကိုဆက်လက်ကျင်းပနေပါရယ်လက်နက်မဲ့လူမဲ2ဦးတိစုံမှုအတွက်လူပြည်ရဲရာရှိတွေကိုဆွဲချက်မတင်ဘူးလို့ဆုံးဖြတ်ချက်ထွက်ပေါ်လာပြီးအမေရိကန်နိုင်ငံတွင်းကရဲတွေရဲ့လုပ်ငန်းတာဝန်တွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂရာရှိတွေကတောင်းဆိုလိုက်ပါရယ်ကုလသမဂ္ဂလူနည်းစုဆိုင်ရာအထူးတန်တမန်ရီတာအစ်ဇက်ကAfrican American အပါအဝင်လူနည်းစုတွေအပေါ်ရဲကအင်အားသုံးကင်တွယ်မှုတွေနဲ့ပတ်သက်ပြီးဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်စိုးရိမ်မှုတွေရှိလာနေတယ်လို့ဆိုပါရယ်မကြသေးခင်ကဩဂုတ်လကဖာဂူဆန်မှာဖြစ်ပွားခဲ့တဲ့အမှုမှာဆိုရင်ရဲအရာရှိဒါရန်ဝီဆင်ဟာအသက်18နှစ်အရွယ်မိုက်ကယ်ဘရောင်းကိုပစ်ခတ်ဖမ်းဆီးရာကနေမိုက်ကယ်ဘရောင်းတည်ဆုံးခဲ့ပါတယ်ခင်ဗျာ
ကုလသမဂ္ဂလူညုံရေးကောင်စီအဖွဲ့ဝင်ဆယ်နိုင်ငံကမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေအကြောင်းဆွေးနွေးမဲ့ခေါင်းစဉ်ထဲမှာထည့်သွင်းဖို့လိုလားနေကြပါတယ်အမေရိကန်ပြည်ထောင်စု UK နဲ့တောင်ကိုရီးယားနိုင်ငံတို့ပါဝင်တဲ့အဲ့ဒီဆက်နိုင်ငံအဖွဲ့အနေနဲ့အခုလအတွင်းလူညွင့်ကောင်စီမှာဆွေးနွေးမယ့်အကြောင်းအရာတွေတဲ့မြောက်ကိုရီးယားအရေးကိုဆွေးနွေးလိုနေကြတာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးပွဲမျိုးကနေမြောက်ကိုရီးယားနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ရေးစစ်ဆေးရေးအတွက်တွန်းအားပေးတာမျိုးလှုပ်ဆောင်နေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အဓိကမဟာမိတ်နိုင်ငံဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကတော့အဲ့ဒီတောင်းဆိုချက်မှာလက်မမထိုးကြပါဘူး။သူတို့အနေနဲ့မြောက်ကိုရီးယားကို ICC တင်မဲ့အရေးကိုဗီတိုအာဏာသုံးကန့်ကွက်ကြမှာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်းလူသတ်မှုအာရမခိုင်းစေမှုညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေဆယ်စုနှစ်နဲ့ချီပြီးအလွန်ကျွံဖြစ်ပေါ်နေတဲ့အကြောင်းကုလသမဂ္ဂကော်မရှင်ကဖေဖော်ဝါရီလမှာအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့ကျုလွန်မှုတွေလုံဆောင်ခြင်းမရှိကြောင်းညှင်းပယ်လိုက်ပြီးသူ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးထားတယ်လို့ပြောပါတယ်။အဲ့ဒီဆွဆွဲပြောဆိုမှုတွေဟာမြောက်ကိုရီးယားအစိုးရပြုတ်ကြအောင်အမေရိကန်ပြည်ထောင်စုကအကွက်စင်လောက်ကြံခြင်းဖြစ်ကြောင်းလည်းပြောပါတယ
်။တရုတ်နိုင်ငံအမျိုးသားလွန်ကြုံရင်အကြီးကဲဟောင်းဇောင်ယန်ခန်းကိုလျှို့ဝှက်ချက်ပေါက်ကြားမှုနဲ့လဆမှုအတွေ့ဆွဲချက်တင်ထားပါတယ်။ကွန်မြူနစ်ပါတီဝင်အဖြစ်ကနေလည်းရက်စက်ပြီးသူ့ကိုဖမ်းဆီးထိန်းသိမ်းထားပါတယ်။စေစုနှစ်သုံးစုအတွင်ရာဇူးအမြင့်ဆုံးသူတဦးဖြစ်တဲ့ဇူးအပေါ်ဆွဲချက်တင်ထားတယ်လို့တရုတ်သတင်းဌာနဆင်ဝါမှဖော်ပြထားပါတယ်။လဆမှုကိုနှိမ်နင်းနေတဲ့အခုလိုကာလမှာဇောင်ကိုဆွဲချက်တင်လိုက်တာဟာဥပဒေရဲ့အထက်မှာဘယ်သူမှမရှိစေရဆိုတဲ့သမရရှီချင်ပင်ရဲ့ကတိအတိုင်းနမူနာပြလှုပ်ဆောင်လိုက်တာပါ။ဇောင်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘီရိုအဖွဲ့ဝင်ထိပ်တန်းခေါင်းဆောင်တဦးဖြစ်ပြီးဒီအဖွဲ့ကပဲသူ့ကိုရာထူးကနေထုတ်ပယ်လိုက်တာဖြစ်တယ်လို့ဆင်ဝါကဆိုပါတယ်တရုတ်တရားရေးအာဏာပိုင်တွေကဇာအပေါ်ရာဇဝတ်မှုနဲ့ဆွဲချက်တင်ထားပါတယ်သူ့ရဲ့ရာထူးအာဏာကိုသုံးပြီးဆွေမျိုးတစုကောင်းစားရေးအိမ်တော်ရေးဖောက်ပြန်မှုတွေကိုကျူးလွန်ခဲ့တယ်လို့ဒီကနေ့အစောပိုင်းကထုတ်ပြန်တဲ့ဆင်ဝါသတင်းမှာဖော်ပြထားတာပါဒါအပြင်နိုင်ငံပိုင်အမျက်စွန်းတွေကိုထိခိုက်စေတဲ့လုပ်ငန်းတွေကိုလည်းသူ့အပေါင်းအသင်းတွေကိုလှုပ်ပိုင်ခွင့်ပေးခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကိုအင်အားပြင်းထန်တဲ့မုန်တိုင်းဝန်ရောက်တိုက်ခတ်မှုရှိနေတာကြောင့်မုန်တိုင်းတိုက်ခတ်နေတဲ့လမ်းကြောင်းပေါ်မှာရှိတဲ့ကန်ယိုရန်ကျေးရွာတွေကထောင်တောင်းချီတဲ့ဒေသခံတွေကိုတောက်ကြနေမှာဘီကင်ယာကိုရွှေ့ပေးနေပါတယ် smash လို့ခေါ်တဲ့တိုက်ဖုန်းမုန်တိုင်းဟာဂူပစ်ဟာဖိလစ်ပိုင်နိုင်ငံအလဲပိုင်းကကိုစနေနေ့မှာဝန်ရောက်တိုက်ခတ်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားတာဖြစ်ပါတယ်
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုစုံဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေမြန်မာနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့နော်ဝေဘီယင်ဟာဒေါန်နဲ့မီဘီယာဆွန်ယာတို့ဟာမြန်မာနိုင်ငံအလဲပိုင်းမန္တလေးမြို့ကိုတွားရောက်လဲပတ်မှာဖြစ်တာကြောင့်မန္တလေးကဂုံးဝင်စိတ်ကမ်းမှာရှိတဲ့ဆင်းရဲသားတွေနေထိုင်ရာနေရာတွေကိုအာဏာပိုင်တွေကဖျက်ဆီးပစ်ခဲ့တဲ့အတွက်မန္တလေးဒေသခံတွေကြားမှာမကျေနပ်မှုတွေကြရက်ရိုက်ခတ်မှုတွေရှိနေပါတယ်အစိုးရအနေနဲ့စီမံခန့်ခွဲမှုတွေမှာအားနည်းပြီးတော့ဆင်းရဲမွဲတေမှုတွေကိုဖြေရှင်းတာဟာနီးလန့်မမှန်ပဲလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့မြို့ကန်တွေကပြောဆိုခဲ့ကြပါတယ်။အပြည့်စုံကိုတော့ VOE သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့နော်ဝေဘီယင်ဟာရယ်နဲ့မိဖုရားတို့မန္တလေးကိုမလာရောက်ခင်၃ရက်ခန့်မှာပဲမန္တလေးဂေါ်ဝင်စိတ်ကိုအမိပြုပြီးနေထိုင်စားတောက်နေရတဲ့မိသားစုတွေနေထိုင်ရာကျူးကျော်အင်အားတွေကိုအာဏာပိုင်တွေကအတင်းအကျပ်ဖယ်ရှားပစ်ခဲ့တာပါဒီအတွက်နေထိုင်စရာမရှိတဲ့ပြည်သူတွေဟာအခက်အခဲတွေရှိနေတဲ့အကြောင်းမြို့ကန်လူတို့ကတော့ဒီဖြစ်ရပ်ဟာရုပ်ပြက်ဆင်းပြက်လောက်ရအဖြစ်မကျေမနပ်ဖြစ်နေကြောင်းမြို့ကန်တဦးကပြောပြပါတယ
်ကျွန်တော်တို့အိညာကလူတွေကတော့ကစဉ်ကလေးရဖြစ်ကုန်ကြတာပေါ့နေရထိုင်ရတာဒီအစင်မပြေရဲနဲ့ဖြစ်ကုန်ကြတယ်နေရာတွေကတိမ်မောစိတ်ပေါ့ဘောဝင်တိမ်မောစိတ်ဆိုတော့ရှေးတုန်းကတည်းရှိတာပါရှေးတုန်းကတည်းရှိပြီလေအဲ့ဒီဒီမိုဒီမာကသူတို့တွေကကုတ်ကက်ပြီးတော့အလုံးလုံးနေကြတာလीဟိုနော်ဝေဘီယင်ပြီးလာမယ်ဆိုတဲ့အခါကျတော့စိုးအတင်းဖြစ်ခိုင်းနေတာလीဒီနေရာတွေကအရင်တုန်းကတော့သူတို့ခွင့်ပေးတုန်းကတော့ပေးထားကြတာပေါ့တဲဟိုတဲပြက်ကလေးတွေနဲ့ဟိုလက်တလုံးမှာတော့ဘာမှပဲသူတို့ဆောင်ရွက်မပေးတဲ့အခါကျတော့သူတို့အတွက်ကတော့တော်တော်လေးကိုသနာစရာပါဖြစ်တဲ့အချိန်မှာတော့လူတွေငိုကြယူကြပေါ့အဲ့လိုဒုက္ခတွေခံစားပြည်သူလူထုအနေနဲ့ကတော့ဒါကြတော့ဇာတိရတော်ဟိုနေပေါ့လေဟိုအတင်းတမကြီးဖြစ်ခိုင်းနေဆိုတာပေါ်မှာတော့မကြည်နေကြဘူးပေါ့
မန္တလေးမှာရှိတဲ့စည်ရဲသားရက်ွက်ကိုအတင်းအကျပ်ဖယ်ရှားခိုင်းတဲ့ပတ်သက်လို့နော်ဝေနိုင်ငံသားရဲ့ဌာနကမြန်မာအာဏာပိုင်တွေကိုကန့်ကွက်စာပေးပို့ခဲ့တယ်လို့လည်းနော်ဝေနိုင်ငံရဲ့NRK ဆိုတဲ့သတင်းတရက်မှာဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့လည်းသတင်းမှာရေးသားထားတာပါ။မန္တလေးမြို့ကနောက်တူကတော့ဒီလိုဖြစ်ရဟာအထက်နဲ့အောက်အစင်းစစ်တာဝန်ရှိသူတွေဟာဆင်းရဲသားတွေရဲ့ပြဿနာကိုဘလို့ဖြေရှင်းရမလဲဆိုတာတေချာလေ့လာခြင်းမရှိတာကြောင့်အောက်ခြေအစင်အာဏာပိုင်တွေကကျူးကျော်တဲတွေမှာနေထိုင်နေသူတွေကိုလို့တလို့ငွေကြေးကောက်ခံပြီးနေထိုင်ခိုင်းရကနေအခုလိုမျိုးပြဿနာတွေဖြစ်လာရတယ်လို့ပြောဆိုပါတယ်
။ဒါကကျွန်တော်တို့ဒီအောက်ချုပ်သူတွေဝန်ကြီးချုပ်တွေနဲ့ဇဝတ်တွေအများကြီးရှိရပါရဲ့။ဘာလို့လဲဆိုတော့ကျွန်တော်တို့ညံမှာကပြင်းဝတ်တွေမှုတွေကအများကြီးရှိနေတယ်။ရှိနေတဲ့အတွက်ဒါတွေကိုဘယ်လိုပြင်းရှင်းမလဲဆိုတာကိုဟိုဝန်ကြီးချုပ်တွေကလည်းနော်အောက်ခြေရလူတွေနဲ့ပုံစံတွေကိုဘာတို့လာလို့လဲတော့မသိဘူး။အောက်ခြေတွေကဒီလိုစီမံရတယ်ဘာတွေပေါ့ရာစီမံရသူတို့ကနေပြီးတော့စစ်တော်ရှိနေတဲ့ဒူးတွေကိုဝေးကြီးတွေပောက်တယ်ဆက်ပြီးတော့အထက်ကိုတင်လာရမလို့လားသူကမရှိဘူးအဲ့ဒါကြောင့်ကျွန်တော်တို့ဒီအောက်ချီမှာတင်ရတယ်ရာစီမံရတဲ့ဝေးကြီးတွေကလည်းတော်ဝင်ရှိတယ်ပေါ့
မန္တလေးမြို့မှာတော့အခုလိုမျိုးဆင်းရဲသားကျူးကျော်နေထိုင်နေသူတွေကိုနေရာထိုင်ခင်းစီစဉ်ပေးတာမျိုးတွေမရှိဘဲဖယ်ရှားခန့်ညင်တဲ့အခါမှာဖယ်ရှားခိုင်းနေတဲ့အတွက်လူအခွင့်အရေးချိုးဖောက်မှုတွေအဖြစ်မြို့ကတချို့ကလည်းဆိုပါတယ
်။အခုကဒီမှာကံကဲမှုတွေကလည်းဒီလိုဇူးအတင်းလောက်တာတွေကဟိုဗမာပြည်ကလူအခွင့်အရေးနဲ့ပတ်သက်လာရင်ဗမာကိုသူတို့ဆုံးရှုံးတာမျိုးကြည့်တာမျိုးကိုမရှိသလောက်ပဲ။အဲ့တော့ဟိုပြောမယ်ဆိုရင်တော့ဒီလိုလောက်တာမျိုးတွေကိုတော့အံကယ်တို့အမြင်နဲ့ကတော့ဟိုမဖြစ်သင့်မဖြစ်တတ်တာတွေလုပ်တယ်လို့ပဲမလုပ်သင့်မလုပ်တတ်တာတွေလုပ်တယ်လို့ပဲမြင်တာပေါ့မန္တလေးမြို့မှာလည်းဒီလိုချင်းနေမဲ့တွေကဆင်းရဲသားလူဒန်းသားတွေဟိုမြို့ပတ်ပတ်လည်းမှာအများကြီးရှိတာပဲအများကြီးရှိတယ်အများကြီးရှိတယ်ဒီလိုဖြစ်ချွတ်တော်တော်များများဆိုရင်လည်းဒီလိုဖြစ်ခံရလို့ဟိုငိုကြယူကြဆိုတာရှိတယ်ဒါမှနောက်ကနေပြီးတော့ကဲတဲ့ဆောက်ရှောက်တာလို့ဟာမျိုးသိမရှိဘူးဆင်းရဲသားတွေကိုသူတို့နေရာတိုင်းနေရာပြေးသူတို့အတွက်အလုံးအစီအပြေလောက်အောင်ဆောင်ရွက်ပြီးမှသာလေအခုလိုဖ ဖြစ်တယ်ဆိုတာတော့ကောင်းတာပေါ့အခုကျတော့ဟိုလူခွင့်ရပြောမယ်ဆိုရင်တော့တော်တော်ဆုံးရှုံးခံရတဲ့သဘောရှိတယ
်မြန်မာတနိုင်ငံလုံးမှာတော့တိမ့်တဲ့ချီရှိတဲ့လူတွေဟာအခုလိုပဲကျူးကျော်နေထိုင်နေဆိုပြီးဖယ်ရှားခံနေရတာပါသူတို့ရဲ့စည်ရဲမွဲတေမှုပြဿနာတွေဘာကြောင့်ဖြစ်လာရသလဲဆိုတော့အရင်အမြစ်ကိုတော့အစိုးရကဖြေရှင်းပေးနိုင်မှုအားနည်းနေပါတယ်။နော်ဝေးနိုင်ငံရဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့စည်ရဲမွဲတေမှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရပ်ဖြစ်တယ်လို့လည်းသတင်းတွေမှာရေးသားဖော်ပြနေပါတယ်
FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုတိုင်းရင်းသားအင်အားစုတွေကတင်ပြတောင်းဆိုနေကြပါတယ်။ဒါကိုအစိုးရရဲ့ညီညာရေးအကျိုးဆောင်တွေကလက်ခံဆွေးနွေးမယ်လို့ဆိုပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လုံးဝလက်မခံနိုင်ဘူးလို့ညှင်းဆန်ထားပါတယ်။ Federal ပြည်ထောင်စုတပ်မတော်တည်ထောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုညီညာရေးအပြည့်ခတ်ရစရေးကိစ္စဟာအခက်အခဲတွေကြုံနေရပါတယ်။ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတာအခုလာမယ့်စနေညတရက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။သောတာရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ထပ်မံတိုက်တွန်းပါစေရှင်။အခုနိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။လွန်ခဲ့တဲ့1998ခုနှစ်ကနေ1992ခုနှစ်အထိတကောအာဏာကြီးထွားခဲ့တဲ့တရုတ်သမ္မတတိန့်ရှောင်ဖိန်လိုပဲဩဇာအာဏာရှိလာနေတဲ့လက်ရှိသမ္မတရှီဂျင်းပင်ကိုလေးစားမိတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်ရုရှားနိုင်ငံနဲ့ဆက်ဆံရေးကောင်းလာဖို့တိတ်အကောင်းမမြင်တဲ့အကြောင်းကိုလည်းဗုဒ္ဓဟူးနေ့ဝါရှင်တန်ကစီးပွားရေးစကားဝိုင်းမှာပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက် Victor BT ရဲ့သတင်းလွှာကိုနန်းလောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံဘီဂျင်းမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံ APEC မှာတရုတ်သမ္မတရှီကျင်းမင်းနဲ့တွေ့ဆုံစဉ်အတွင်းရာသီဥတုပြောင်းလဲရေးသွင်းကုန်ထုတ်ကုန်အခွန်လျှော့ချရေးသဘောတူညီမှုအပါအဝင်အလွန်ကောင်းတဲ့ရလဒ်တွေရခဲ့တဲ့အကြောင်းမစ္စတာအိုဘားမားကပြောပါရယ်။2013ခုနှစ်မတ်လမှာအာဏာရယူခဲ့တဲ့တရုတ်ကောင်းဆောင်ကိုအိုဘားမားကချီးမွမ်းပြောဆိုခဲ့တာပါ
။ He has consolidated power faster and more comprehensively.then probably anybody since
သူက1998ခုနှစ်ကနေ1992ခုနှစ်ထိအုပ်ချုပ်ခဲ့တဲ့အရင်သမ္မတဟောင်းတိန့်ရှောင်ပင်ကစလို့အခြားသူတွေရဲ့ဆိုင်ရင်အာဏာကိုခက်မြန်မြန်ပေါင်းစည်းရယူနိုင်ခဲ့သူတယောက်ပါတနှစ်ခွဲနှစ်နှစ်အတွင်းမှာတရုတ်နိုင်ငံတဲကသူ့ရဲ့တကူအာဏာကြီးလာတဲ့ပေါ်လူတိုင်းကထင်တကြီးဖြစ်ရပါတယ
်ဒါပေမဲ့လည်းမစ္စတာအိုဘားမားကတရုတ်သမ္မတရဲ့တကူကြီးလာနေတဲ့အပေါ်ကိုလည်းသတိပေးပြောဆိုပါတယ
် on issues of human rights on issues of clamping down on dissent he taps into a nationalismthat worries his neighbors.
ဘယ်လိုလဲပတ်သက်လို့ရှိရင်စာရင်းသူတွေကိုအာဏာနဲ့နှိပ်ကွပ်တာမျိုးတွေပေါ့ဗျာ။ဒီကိစ္စတွေကိုသူကအမျိုးသားရေးအဖြစ်ပြောဆိုတာကိုအင်းဒီဂျင်နိုင်ငံတွေကစိုးရိမ်ကြပါတယ်။တောင်တောက်ပင်လယ်ပြင်ကအငင်းပွားစရာဖြစ်နေတဲ့ဆန်ကပ်ကူကျွန်းကိစ္စမှာကျွန်တော်တို့ရှင်းလင်းလင်းတွေ့မြင်ခဲ့ပြီးပါပြီ
။တချိန်ထဲမှာပဲတရုတ်တို့ကအမေရိကန်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေဆက်လက်ထားရှိဖို့ဆန္ဒရှိတယ်လို့မစ္စတာအိုဘားမားကဆက်ပြောပါရတယ်။တရုတ်သမ္မတကအမေရိကန်တို့နဲ့စီးပွားရေးသဘောတူစာချုပ်ချုပ်ဆိုလိုပြီးတရုတ်နိုင်ငံအတွင်းစီးပွားရေးလုပ်ကိုင်မှုပတ်ဝန်းကျင်တွေပြောင်းလဲသွားနိုင်တယ်လို့ဆိုပါရယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကရေရှည်ခန့်နဲ့နိုင်ငံဆက်ဆံရေးအားနှစ်ဦးနှစ်ဖက်စလုံးအတွက်အကျိုးရှိစေမယ်လို့ကြာတာပတင်းလေးကပြောပါရယ်။မတူကွဲပြားမှုတွေကိုကိုနီကိုဟာနဲ့စီမံခန့်ခွဲနေချိန်မှာတစ်ဖက်နဲ့တစ်ဖက်လေးစားမှုအပြန်အလှန်ထားရှိဖို့သူကတိုက်တွန်းပြောဆိုသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်လက်ထက်မှာတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးကောင်းလာဖို့တိတ်အကောင်းမြင်မထားဘူးလို့မစ္စတာအိုဘားမားကဆက်ပြောပါတယ
်။ I have a very direct, blunt and business-like relationship with Putin in part because I think the situation in Ukraine caught him by surprise.
Mr. Putin ਨੇ ကျွန်တော်ကအလုပ်သဘောဆန်တဲ့ခက်ရှင်းရှင်းတဲ့ဆက်ဆံရေးပဲရှိပါတယ်။ကျွန်တော်ကတော့ Ukraine ကိစ္စမှာသူမထင်မှတ်ပဲပါဝင်ခဲ့တာလို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စမှာရုရှားကသူ့ရဲ့နောင်မီဆွဲနေတဲ့အမျိုးသားရေးဆန်နဲ့မူဝါဒနဲ့ရှော်ညီအောင်လို့အလိုက်ထိုက်လှုပ်ဆောင်ခဲ့ပြီးအင်းဒီချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းထိခိုက်စေခဲ့ပါတယ်။ဒီကိစ္စကြောင့်သူ့နိုင်ငံရဲ့စီးပွားရေးကိုလည်းစူးစူးဝါးဝါးထိခိုက်စေခဲ့တာပါ။
မစ္စတာအိုဘားမားကတော့ယူကရိန်းနဲ့ပတ်သက်လို့တန်တမာရေးအရာဖြေရှင်းသွားလိုတယ်လို့ဆိုပါရယ်။ ဒါပေမဲ့အနောက်အုပ်စုကစီးပွားရေးတန်ခါပိတ်ဆို့နေပေမဲ့လည်းယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုကြောထောက်နောက်ခံပေးနေတာဟာမစ္စတာပူတင်အတွက်ပြည်ရင်းမှာတော့အလုပ်ဖြစ်တယ်လို့သူကဆက်ပြောပါရယ်ကျွန်တော်ဝမေးရင်တော့မစ္စတာပူတင်ကသူ့ရဲ့စိတ်တဘောထားကိုပြင်မှာမဟုတ်ဘူးလို့ပဲပြောရလိမ့်မယ်။ရုရှားပြည်ရင်းနိုင်ငံရင်းသမားတွေကသူ့ပြည်ရင်းစီးပွားရေးအခြေအနေတွေကိုတတိမပြုမိမချင်းအခြေအနေတွေပြောင်းလာမယ်မထင်ဘူး။ဒါကြောင့်ကျွန်တော်တို့ကဆက်ပြီးဖိအားပေးသွားမှာပါလို့မစ္စတာအိုဘားမားကဆက်ပြောသွားပါရယ်။အာရှပစိဖိတ်ဒေသ The Diplomat ထုတ်ဝေရေးကတွဲဖက်အက်ဒီတာအန်ကစ်ပန်ဒါကတော့တရုတ်နဲ့ပတ်သက်တဲ့မစ္စတာအိုဘားမားရဲ့ပြောဆိုချက်ကအစ်မဟုတ်ဘူးလို့ဆိုပါတယ်။တရုတ်ကိုစောင့်ကြည့်နေသူတွေကဒီကိစ္စကိုအရင်ကတည်းကပြောဆိုနေခဲ့တာပါ။တရုတ်သမ္မတရှီရဲ့တီးတန့်ဆန်တဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ကတော့
He's popular with both the layman and he's both feared and respected within the party. So that in itself is
သူကအရက်သားတွေကမကပါဘူး။ပါတီဝင်ကလူတွေရဲ့ကြောက်ရွံ့လေးစားမှုကရနေတာပါ။ဒါကြောင့်လည်းဒါကအစ်ဆန်းတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတတယောက်အနေနဲ့ပြောရရင်တော့ဒါကအစ်စ်ပါ။အမှန်အဖြစ်တော့တရုတ်သမ္မတရဲ့ကိုယ်ရည်ကိုယ်သွေးခေါင်းဆောင်မှုအပိုင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့သူကရှောင်ရှားလေးရှိပါတယ်
။ပန်ကြားကတော့သမ္မတအိုဘားမားရဲ့အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်တဲ့ပြောဆိုမှုကပွင့်လင်းပြီးလက်တွေ့ကျတယ်လို့ဆိုပါတယ်။သူကဆက်ပြောရမှာတော့နိုင်ငံတကာတန်တမာအတိုင်းအဝိုင်းညီလာခံမှထက်စာရင်စီးပွားရေးအတိုင်းအဝိုင်းကလူတွေကိုပြောဆိုရတဲ့အတွက်မစ္စတာအိုဘားမားအနေနဲ့သူ့ရင်ထဲရှိတဲ့အတိုင်းလွတ်လွတ်လပ်လပ်ပြောဆိုဖို့စိတ်ဆန္ဒရှိနေခဲ့တာလို့ဆိုပါတယ်ရှင်။
နန်းလောင်ပြပြခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့နှစ်ပေါင်းတရာအတွင်းမှာတန်နာကြောက်တန်းတွေမျိုးတုံးမှုကြောင့်မလို့သတ္တဝါတွေအန္တရာယ်ကျနိုင်တဲ့ဘေးကာကွယ်နိုင်ဖို့သိပ္ပံပညာရှင်တွေကြိုးပမ်းနေကြတဲ့အကြောင်းကိုပြောပြပါမယ်အခုတော့ဩစတြေးလျနိုင်ငံကလူဝင်မှုကြီးကြပ်ရေးဥပဒေအသင်းနဲ့ပတ်သက်လို့ကြည့်ရအောင်ပါရှင်ဩစတြေးလျနိုင်ငံမှာတင်းကျပ်လိုက်တဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေအစ်ကိုလက်ရှိအာဏာရ Conservative Party အစိုးရကအတည်ပြုလိုက်ပါတယ်ဒီဥပဒေအစ်အရာဒုက္ခသည်တွေအတွက်ယာယီနေထိုင်ခွင့်သုံးနှစ်ဗီဇာတက်တန်းကိုပဲထုတ်ပေးမှာဖြစ်ပြီးတော့ဩစတြေးလျမှာအမြဲတမ်းအခြေချနေထိုင်ခွင့်ပြုတော့မှာမဟုတ်ပါဘူးဒီအကြောင်းကို VOA သတင်းတော် Phil Masser စစ်တီမျိုးကနေပေးပို့ထားတဲ့သတင်းလွှာကိုမန်ရင်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဩစတြေးလျရဲ့ရွှေပြောင်းနေထိုင်ခွင့်ဆိုင်ရာအဥပဒေကိုပြုပြင်ပြောင်းလဲဖို့လွှတ်တော်မှအကြိမ်နဲ့ဆွေးနွေးညှင်းခုန်ပြီးတဲ့နောက်အတည်ပြုလိုက်ပါတယ်။ဗမ်မလိုက်တဲ့ပါတီငယ်တွေနဲ့တတိပုဂ္ဂလအထက်လွှတ်တော်အမတ်တွေကဥပဒေအစ်ကိုထောက်ခံခဲ့ကြတာပါ။ဒီဥပဒေအစ်အရ TPVS လို့ခေါ်တဲ့သုံးနှစ်ယာယီအကာအကွယ်ပေးတဲ့ဗီဇာကိုပဲဩစတြေးလျနိုင်ငံရောက်ဒုက္ခသည်တွေကိုပေးမှာဖြစ်ပြီးအမြဲတမ်းနေထိုင်ခွင့်ပြုမှာမဟုတ်သလိုဒုက္ခသည်တွေအနေနဲ့ဗီဇာတက်တန်းပြည့်သွားတဲ့အချိန်မှာနေရင်းနိုင်ငံကိုပြန်ပို့ခံရနိုင်ပါတယ်။တစ်ဖက်မှာတော့ဩစတြေးလျကနှစ်စဉ်လက်ခံနေတဲ့ဒုက္ခသည်ဥယျာဉ် 9,500 ကနေ 18,950 အထိတိုးပြီးလက်ခံမှာဖြစ်တယ်လို့ဩစတြေးလျအစိုးရကကတိပေးခဲ့ပါတယ်။ဒါအပြင်ထိန်းသိမ်းရေးစခန်းတွေကဒုက္ခသည်ကလေးတွေကိုလည်းလွှတ်ပေးမှာဖြစ်တယ်လို့ပြောပါတယ်။ TPVS ဗီဇာဟာဒုက္ခသည်တွေအတွက်သူတို့လိုအပ်တဲ့အကာအကွယ်ကိုပေးမှာဖြစ်ပြီးအနာဂတ်သူတို့နေရင်းနိုင်ငံတွေလုံခြုံစိတ်ချတဲ့အခါမှာပုံကိုတဦးချင်းစီကိုပြန်ပို့မှာဖြစ်တယ်လို့ဩစတြေးလျအစိုးရကဆိုပါတယ်။ဒါ့အပြင်နိုင်ငံရေးခိုလုံနေထိုင်ခွင့်ရှောက်ထားသူ3000ရဲ့ရှောက်လွှာတွေကိုဩစတြေးလျလူဝင်မှုကြီးကြပ်ရေးအရာရှိတွေအနေနဲ့ဆက်ပြီးဆောင်ရွက်ဖို့ဒီဥပဒေကအခွင့်ပြုမှာဖြစ်ပါတယ်။လွှတ်တော်မှာဒီဥပဒေအစ်ကိုပြဋ္ဌာန်းဖို့မဲတမဲအလို့မှာထောက်ခံမဲပေးခဲ့တဲ့Motoring Touristic Party ရဲ့အထက်လွှတ်တော်အမတ် Ricky Moore ကတော့လူဝင်မှုကြီးကြပ်ရေးဝန်ကြီး Scott Morrison ရဲ့ရှင်းလင်းပြောဆိုချက်ကိုအခုလိုပြောပြခဲ့ပါတယ
် He has publicly stated what it means for those 30,000 people
ဒီဥရေတွေဟာခိုးလုံခွင့်တောင်းခံထားသူ3000အတွက်ဖြစ်ပြီးတော့အဲ့လိုသာလုံမပေးဘူးဆိုရင်သူတို့တွေကခိုးလုံခွင့်အတွက် train တွေအကြာကြီးစောင့်မှာဖြစ်တယ်လို့ဝန်ကြီးကအများသိအောင်ပြောဆိုခဲ့ပြီးပါပြီဒါကြောင့်ဒီဥပဒေမှာမကောင်းတဲ့အချက်တွေအများကြီးရှိနေတယ်လို့ကျွန်တော်ယုံကြည်ပေမဲ့လည်းဆိုးတဲ့ဆုံးဖြတ်ချက်နဲ့အဆိုးဆုံးဆုံးဖြတ်ချက်နှစ်ခုဘယ်အရာကိုရွေးမလဲဆိုတဲ့လမ်းကြောင်းပေါ်ကိုတွန်းပို့ခံခဲ့ရတာပ
ါဝေဖန်သူတွေကတော့ယာယီနေထိုင်ခွင့်ဗီဇာဟာဒုက္ခသည်တွေရဲ့ဘဝတွေကိုအကြီးအကျယ်မရေမရာဖြစ်စေတယ်ဆိုပြီးထောက်ပြပြောဆိုကြပါတယ် Greens Party ရဲ့အထက်လွှတ်တော်အမတ် Sarah Hansen Yan ကတော့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟာဥပဒေကိုအတည်ပြုနိုင်ဖို့ Mr. Moore ကို PR ပေးခဲ့တယ်လို့လွှတ်တော်မှပြောသွားပါတယ
် He was toldThe only way to get these children out of
detention. ထိန်းသိမ်းခံထားရတဲ့ဒုက္ခသည်ကလေးတွေကိုလွှတ်ပေးဖို့နီးလန်းဟာဒီဥပဒေအသစ်ကိုအတည်ပြုနိုင်ရေးပဲဖြစ်တယ်လို့ Mr. Moore ကပြောခဲ့တာပါ။ကလေးတွေကိုတစားကန်ဖြစ်အသုံးပြုတာဟာဘယ်တော့မှမကောင်းပါဘူး
။ဒီယာယီအကာအကွယ်ပေးတဲ့ဗီဇာကိုအရင် Conservative Party အစိုးရကအသုံးပြုခဲ့ပေမဲ့2009ခုနှစ်မှာ Labour Party အနိုင်ရပြီးတဲ့နောက်ဒီဗီဇာအစီအစဉ်ကိုဖျက်သိမ်းခဲ့တာပါ။လူဝင်မှုကြီးကြပ်ရေးမူဝါဒတင်းကျပ်လာတဲ့အကြောင်းရင်းတွေထဲမှာ ဩစတြေးလျနိုင်ငံကိုလှေတွေနဲ့ဝင်ရောက်ပြီးခိုးလုံနေထိုင်ခွင့်တောင်းခံသူတွေကိုရပ်တန့်နိုင်ဖို့အတွက်ဖြစ်ပါတယ်။သူတို့တွေကိုပပူအော်နယူဂီနီပစိဖိတ်သမုဒ္ဒရာအတွင်းကနျူရာဂျွန်းမှာရှိတဲ့ဒုက္ခသည်စခန်းတွေစီကိုပို့ဆောင်ခဲ့တယ်လို့အဲ့ဒီစခန်းတွေမှာဩစတြေးလျမှာအခြေချနေထိုင်ဖို့ငင်းပယ်ခံရသူတွေကိုလည်းထိန်းသိမ်းထားတာပါ။အများစုဟာအရှိတောင်အာရှနဲ့အရှိအလေပိုင်းနိုင်ငံတွေကဖြစ်ပါတယ်။ဒါ့အပြင်ဩစတြေးလျအစိုးရဟာရွှေပြောင်းခြေချသူတွေစီးလာတဲ့လှေတွေကိုပြန်လှည့်ခိုင်းဖို့ရေးတပ်ကလည်းအမိန့်ပေးညွှန်ကြားထားပါတယ်ရှင်
။မယ်ရင်ကျင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုကြက်နေသေးတဲ့သတင်းတစ်ပုဒ်ကိုဆက်ကြည့်အောင်ပါ။ကဘာပေါ်ကတဏှာကြောက်တန်းတွေနဲ့မိခိုနေထိုင်ကြတဲ့မျိုးစိတ်တွေသုံးပုံတစ်ပုံနီးပါးဟာအရှိတောင်အာရှမှာရှိနေပေမဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့ချိန်ချမှုအန္တရာယ်နဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။သိပ္ပံပညာရှင်တွေကတော့သမုဒ္ဒရာအတွင်းအပူချိန်တိုးလာတာညဉ့်ညမ်းလာတာမုန်တိုင်းတန်ခံရတာတွေကိုအတိအကျသိနိုင်အောင်လို့အင်ဒိုနီးရှားနိုင်ငံကတန်တာကြောက်တန်းတွေမှာဓာတ်ပုံမှတ်တမ်းတွေနဲ့တကွစူးစမ်းလေ့လာနေကြပါတယ်။အပြည့်အစုံကိုတော့ AP သတင်းကိုအခြေခံပြီးကိုအောင်လွင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ရှစ်တောင်အရှာကတန်တာကြောက်တန်းတွေ့ရတဲ့နေရာအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ပပူအနယူဂီနီ၊အရှေ့တီမောနဲ့ဆော်မွန်ကျွန်းစုတွေအထိကျပြန့်ပြီးကမ္ဘာတန်တာကြောက်ဆောင်တွေရဲ့သုံးပုံတစ်ပုံအထိရှိသလိုကမ္ဘာပေါ်ကတန်တာကြောက်တန်းတွေမှာမိတင်းနေထိုင်ကြတဲ့ငါးတွေရဲ့35ရာခိုင်နှုန်းအထိရှိပါတယ်။ဒါပေမဲ့လည်းရာသီဥတုဖောက်ပြန်မှုတွေကြောင့်သမုဒ္ဒရာတွေမှာအက်ဆစ်တက်တွေပုံများလာတာ၊ရေသဝါတွေတည်ဆုံးတာတွေကြောင့်တန်တာကြောက်တန်းတွေပျက်စီးမဲ့အန္တရာယ်နဲ့ကြုံနေရတာပါ။ဒါကြောင့်လည်းထိခိုက်ဆုံးရှုံးမှုအလားအလာတွေကိုတိုင်းတာနိုင်မှုကက်တလင်စီဗျူသုတေသနအဖွဲ့ကကြိုးပမ်းနေပါတယ်။ပေါ်ကောင်းဆောင်ဖြစ်တဲ့ဩစတြေးလျနိုင်ငံကွင်းစ်လန်တက္ကသိုလ်ကဒေါက်တာဘန်ဂျမင်နီဗီကတော့တန်တာကြောက်တန်းတွေပျက်စီးမှုဟာစိုးရိမ်ရတဲ့အဆင့်ထိရောက်နေပြီလို့ပြောပါတယ
် Coral reefs around the world are in a state of decline and in many cases precipitous decline
ကဘာမှာတန်တာကြောက်တန်းတွေရောပါလာနေပြီးတော့တချို့နေရာတွေမှာကြာဆင်းမှုနှုန်းကလည်းတိတ်များပါတယ်နှစ်တရာလောက်အတွင်းမှာတန်တာကြောက်တန်းတွေမျိုးတုံးပြီးတော့ဂေဟဗီရာစနစ်တစ်ခုလုံးကိုရိုက်ခတ်လာနိုင်တယ်လို့သိပ္ပံပညာရှင်တွေပြောကြတာကပုံကြီးချက်တာမဟုတ်ပါဘူး
အဲဒီကိုချုပ်တင်ဟန်တန်းနိုင်မှု UFP တန်တာကြောက်တန်းအရှိမိုင်90လောက်ကိုသူ့တည်တည်လေ့လာကြမှာပါရေနဲ့26ပေလောက်မှာရှိတဲ့တန်တာကြောက်ဆောင်တွေကိုအစင်းမြင့် SV2 ကင်မရာတွေနဲ့2စက္ကန့်တပုံလုံးရဲ့ကူပြီးနောက်တစ်ချိန်လာပြီးပြောင်းလဲမှုတွေကိုစစ်ဆေးနိုင်ဖို့အတွက်လည်းတိနေရာတိကျကို GPS နဲ့မှတ်တမ်းတင်ထားပါတယ်အလိုလျောက်ရေအောက်မှာရက်ကူးနိုင်တဲ့ကင်မရာတွေနဲ့မှတ်တမ်းတင်ထားတဲ့ဓာတ်ပုံထောင်ပေါင်းများစွာကိုတော့အစင်းမြင့်ကွန်ပျူတာနည်းပညာတွေအကူအညီနဲ့သိပ္ပံပညာရှင်တွေခွဲခြားစိတ်ပြလေ့လာကြမှာပါတပုံမှတ်တမ်းထောက်ထားရင်းနဲ့သုံးဖက်မြင်ပုံစံတစ်ခုထုတ်နိုင်မဲ့လေ့လာမှုဟာတန်တာကြောက်တန်းတွေရဲ့နည်းနည်းမှုကိုဖော်ထုတ်နိုင်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်။ဒေါက်တာဘင်ဂျမင်နီးယားကတော့အန်ဒဝါဆန်ယာဂေယဗီရာစနစ်မှာအရေးပါတဲ့တန်တာကြောက်တန်းတွေရဲ့သဘာဝကိုနားလည်ဖို့လိုအပ်တယ်လို့အရေးကြီးကြီးကာကွယ်ဆက်လျှောက်ဖို့လည်းလိုအပ်နေပြီလို့ပြောပါတယ
်။ The time is now to take action because these are really important effects that affect the base ability of corals to maintain life.
အခုချိန်ဟာတခုခုလောရအောင်မြဲချိန်မှာတနာကြောက်တန်းတွေဆက်လက်ရှင်သန်နေနိုင်မဲ့အခြေခံသဘောစွန့်ရင်တွေကိုထိခိုက်နေတာကြောင့်တကယ့်ကိုအရေးကြီးနေပါပြီ။တခုခုမလုပ်ဘူးဆိုရင်တော့ကဘာဘောကတနာကြောက်တန်းတွေတေကြာပေါက်ထိခိုက်ပျက်စီးတော့မှာပါ
။သုတေသနဖွဲ့ရဲ့လေလံစမ်းစစ်ချက်တွေကိုတော့ Catlin Global Reef Record Internet Online ပေါ်မှာစတင်မှတ်တမ်းတင်ဖော်ပြနေပါပြီ။ပင်လယ်ထဲမှာ acid တက်ပုံများလာတာလို့ရာသီဥတုဖောက်ပြန်မှုကြောင့်သာမကလူတွေကြောင့်တန်တာကြောက်တန်းတွေထိခိုက်ပျက်စီးနေရမှာလုံးရဲနှစ်ပေါင်း30အတွင်း50ရာခိုင်နှုန်းလောက်အထိဆုံးရှုံးခဲ့တာပါတဏ္ဍကျောက်တန်းတွေလုံးဝပျောက်ကွယ်သွားမယ်ဆိုရင်တော့သမုဒ္ဒရာတွေစားဝတ်နေရေးအတွက်ပင်လယ်သမုဒ္ဒရာတွေကိုမီခိုအားထားနေရသူတွေထိခိုက်နေနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲမကြာခင်မှာတော့ကမ္ဘာသတင်းတွေရေးသားခဲ့ကြတဲ့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်ရှင်သောတာရှင်များရှင် VOA ကအခုလိုမျိုးထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်